ဂါဇာကမ်းမြောင်ဒေသကအကြီးဆုံးမြို့ကြီးတွေမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုအစ္စရေးကဂျာသာဘရိနေစစ်စင်တိုက်ခိုက်ရာမှာလူ350သေဆုံးပြီးထောင်ထဲချီတဲ့ပါလက်စတိုင်းအရပ်သားတွေစစ်ပွဲလွတ်မြောက်ရာနေရာတွေကိုရှာဖွေနေကြရပါတယ်။ဒီအီဂျစ်နဲ့နေချင်းဆက်နေတဲ့တောင်ပိုင်းရာဖာကိုဂါဇာဒေသကအတော်များများစုပြုံရောက်ရှိလာကြပါတယ်။ညလုံးမောအစ္စရေးလေကြောင်းတိုက်ခိုက်မှုတွေကြောင့်38ဦးထက်မနည်းသေဆုံးတယ်လို့ဟာမတ်စ်တို့ရဲ့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဂါဇာမှာဘေးကင်းလုံခြုံတဲ့နေရာမရှိဘူးလို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။လူဦးရေ2,000ကျော်ရှိတဲ့ဂါဇာဒေသရဲ့85ရာခိုင်နှုန်းကျော်မှာဒေသခံတွေဟာအိုးအိမ်တွေကိုစွန့်ခွာနေရပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်စ်ကတော့သူ့ရဲ့လုံခြုံရေးအာဏာကိုရှာရှာပါပါထုတ်သုံးပြီးဂါဇာဒေသမှာလူသားချင်းစာနာမှုဆိုင်ရာအကြမ်းတည်းကြီးဆက်ရောက်နေပြီဆိုပြီးကုလလုံခြုံရေးကောင်စီကိုသတိပေးလိုက်ပါတယ်။အပြစ်ခတ်ရစဲရေးအတွက်တောင်းဆိုကြဖို့ကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုသူကပြောပါတယ်။အစ္စရေးကိုအဓိကထောက်ခံမှုပေးနေတဲ့အမေရိကန်ကလည်းအစ္စရေးအနေနဲ့အရသာထိခိုက်သေးဆုံးမှုနည်းနိုင်သမျှနည်းအောင်ဆောင်ရွက်ကြဖို့အကြိမ်ကြိမ်တိုက်တွန်းနေတာပါ။အခုလက်ရှိဆိုရင်ဂါဇာမြို့ရဲ့မြောက်ပိုင်းဒေသတွေမှာပျက်စီးဆုံးရှုံးမှုတွေနဲ့ပါလက်စတိုင်းအများအပြားသေဆုံးခဲ့ရပြီလို့အမေရိကန်ကပြောပါတယ်။ဒါပေမဲ့လည်းချွင်းချက်မဲ့အပြစ်ခတ်ရစဲရေးဟာဟာမတ်စ်တို့ကိုပဲအကျိုးဖြစ်ထွန်းစေမယ်လို့ပြောဆိုပြီးတိုက်ခိုက်မှုတွေရပ်ဖို့ကုလကြိုးပမ်းမှုမှန်သမျှကိုလည်းအမေရိကန်ဘက်ကဟန်တားမဲ့ပုံရှိနေပါတယ်ခင်ဗျာ။